မြန်မာနိုင်ငံမြို့သားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တွေရဲ့ယာရုတက်တန်းဟာ9နှစ်ဖြစ်တဲ့အတွက်လာမယ့်စက်တင်ဘာလဆိုရင်လက်ရှိကော်မရှင်အဖွဲ့ဝင်တွေရဲ့တက်တန်းကုန်ဆုံးတော့မှာဖြစ်ပြီးအဖွဲ့ဝင်အသစ်တွေကိုခန့်အပ်ရတော့မှာပါ။အဲ့ဒီလိုခန့်အပ်နိုင်ဖို့အတွက်ကော်မရှင်အဖွဲ့ဝင်လောက်စစ်စစ်ရွေးချယ်ရေးအဖွဲ့ဖွဲ့စည်းရမယ်လို့လက်ရှိတည်ဆဲမြို့သားလူ့ခွင့်ရေးကော်မရှင်ဥပဒေမှာပြဋ္ဌာန်းထားတာဖြစ်ပါတယ်။တည်ဆဲဥပဒေအရကော်မရှင်အဖွဲ့ဝင်လောက်တွေစစ်စစ်ရွေးချယ်ရေးအဖွဲ့မှာပြည်ထောင်ဝင်ကြီးပါဝင်နေတယ်လို့တက်မတော်နဲ့နှိစက်တဲ့မြန်မာနိုင်ငံအမျိုးသမီးရေးရအဖွဲ့ချုပ်ကကိုစလဲတူးလဲပါဝင်နေတဲ့အတွက်ဒီဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့ဆိုပြီးနိုင်ငံရေးအကျဉ်းသားများကိုကြီးဆောက်ရှောက်ရေးအသင်း AABB ညီမြချင်းမြန်မာရှေ့ပြေးအတန်အဖွဲ့လူ့အခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ HRDB ထိုင်းနိုင်ငံအခြေစိုက်ကချင်အမျိုးသမီးအစည်းအရုံးအတန်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့စတဲ့ရက်ဘတ်အဖွဲ့24ဘွဲကအကြံပြုတိုက်တွန်းချက်စာရန်ထုတ်ပြန်ပြီးတောင်းဆိုလိုက်တာပါ။တောင်းဆိုချက်တွေနဲ့ပတ်သက်လို့လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ HRDB ကဥအောင်စောဦးကအခုလိုပြောပါတယ်
။အဓိကကတော့ကျွန်တော်တို့ကဒီရွေးချယ်ရေးပုံပွဲမှာပါတဲ့လူတွေကဒီကော်မရှင်နာတွေကိုရွေးချယ်ပြီးတော့သမ္မတကိုဆင်ပြရတာဆိုတော့သူတို့ရွေးချယ်လိုက်တဲ့ဟာတွေကလူခွင့်ရေးဟိုထွက်တဲ့ဝင်မြင်နိုင်မဲ့လူတွေငကူတော့ကလူခွင့်ရေးချိုးဖောက်ခဲ့တဲ့လူတွေမဖြစ်အောင်လို့ကျွန်တော်တို့ကလိုချင်တာ။ဒီရွေးချယ်ရေးပုံပွဲမှာမှန်မှန်ကန်ကန်ရွေးချယ်နိုင်မဲ့သမတ်ရှိမဲ့တူရီဘက်ကျွန်တော်ကပါသိတ
ယ်လက်ရှိလူခွင့်ရေးကော်မရှင်အဖွဲ့ဝင်10ဦးထဲမှာအငိမ့်စားတန်မတ်တွေတက်မတော်အငိမ့်စားအရာရှိတွေတက်မတော်အစိုးရလက်ထက်ကတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ထမ်းတွေအများစုပါဝင်နေတဲ့အတွက်ကော်မရှင်အနေနဲ့တက်မတော်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်စစ်ဆေးရမှာအခက်အခဲတွေရှိနိုင်တယ်လို့ရပ်ဖက်အဖွဲ့တွေကသုံးသပ်ကြတာပါ။ဒါကြောင့်ပွင့်လင်းမြင်သာပြီးလွတ်လပ်တဲ့ကော်မရှင်အဖွဲ့ဝင်တွေနဲ့သာဖွဲ့စည်းဖို့ရပ်ဖက်အဖွဲ့24ဘွဲ့ကတောင်းဆိုကြပါတယ်။မြန်မာပြည်မှာလူ့ခွင့်ရေးချိုးဖောက်မှုတွေအများဆုံးရှိနေတာကနယ်မြေမတည်ငြိမ်တဲ့ဒေသတွေ၊ပြည်ပခန့်ဖြစ်ပွားနေတဲ့ဒေသတွေနဲ့တရားဥပဒေစိုးမိုးမှုအားနည်းတဲ့ဒေသတွေမှာဖြစ်ပြီးလက်နက်ကိုင်အဖွဲ့အစည်းတွေကပဲဖြစ်စေ၊ငွေကြေးအင်အားတောင့်တင်းသူတွေကပဲဖြစ်စေကျူးလွန်တဲ့ချိုးဖောက်မှုတွေလို့ပြောရမှာပါ။ဒီဒေသတွေကလူ့ခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စတွေအပေါ်ကော်မရှင်ရဲ့ကင်တွယ်ဖြေရှင်းပေးနိုင်မှုကိုတိုင်းဒေသရပ်ဘက်အဖွဲ့တွေကရှုံချကြပြီးလုံလောက်တဲ့ကာကွယ်စောင့်ရှောက်မှုမရဘူးလို့လည်းပြောကြပါဗျ။တန်အမျိုးသမီးအဖွဲ့အစည်း TWO ကပြောရေးဆိုခွင့်ရှိသူလွေးချီစင်ငါကတန်တိုင်းသားတွေလူခွင့်ရေးချိုးဖောက်ခံရတာတွေနဲ့ပတ်သက်လို့ကော်မရှင်ထံတိုင်ကြားမှုတွေရှိခဲ့ပေမဲ့တစုံတရာအကြောင်းပြန်ကြားတာမရှိခဲ့ဘူးလို့ပြောပါတယ်
။ကျမတို့အရင်တော့ဆိုရင်အမှချိုးဖောက်မှုတစ်ခုခုဖြစ်ပြီဆိုရင်ကျမတို့ကဒီကော်မရှင်တွေကို email လိပ်စာနဲ့ကနေစင်ကျမတို့ဒီကော်မရှင်ကိုလည်းကျမတို့ဒေတာမှာဖြစ်နေတဲ့ကိစ္စတွေကိုသိအောင်ဆိုပြီးတော့ပို့တာတို့ပြီးတော့အဲ့လိုမျိုးတပတ်တလန်ကနေဖြည့်ရှင်းပေးဖို့ဆိုပြီးတော့မြေစာပို့တာတွေတော့ရှိတယ်ဒါပေမဲ့ဘက်ကတုံ့ပြန်ချက်တော့ကျမတို့ကခါမှတော့မရဘူးအထူးသဖြင့်ဒီရှမ်းပြည်ဘက်မှာဆိုရင်တော့ကျမတို့ကသူတို့ရဲ့လုံဆောင်ချက်လာရောက်ပြီးတော့စစ်စစ်မင်းမြန်နာတို့ဒီကျူးလွန်မှုပေါ်မှာစုံစမ်းပေးတာတို့ကမရှိတလောက်ပဲဖြစ်နေတာတိတ်ကြည့်တော့လည်းမတွေ့ဘူးเนาะပြောရမစင်တော့လူထုတွေနဲ့ဒီကော်မရှင်ရှင်းမှန်းအောင်မှတချို့လူထုတွေကမသိတဲ့အပိုင်းတွေအများကြီးရှိနေတယ
်ဒီကော်မရှင်ရဲ့တက်တန်းကာလအတွင်းလောက်ကန်ဆောင်ရွက်ချက်တွေအပေါ်လဲအားရကျဉ်းနှံ့မှုမရှိဘူးလို့လည်းပြောကြပါတယ်ကော်မရှင်ဘော့အစိုးရနဲ့တက်မတော်ရဲ့လွှမ်းမိုးမှုမရှိဘူးလို့ပြောဆိုပေမဲ့လက်တွေ့မှာတော့လွတ်လပ်တဲ့အဖွဲ့အစည်းတခုမဟုတ်ဘူးလို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ
်။အဓိကကမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကအစိုးရနဲ့ကင်းလွတ်တဲ့အဖွဲ့အစည်းတခုပို့ပြီးဖြစ်ရင်ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။အဲဒါကြောင့်လူ့ခွင့်ရေးသမားတွေတောင်းဆိုချက်ကကျွန်တော်ထင်တာရဟဘူးလားကြားတယ်လို့ကျွန်တော်မြင်တယ်လေ။လူ့ခွင့်ရေးကိုဘယ်သူကပဲချိုးဖောက်လူ့ခွင့်ရေးကော်မရှင်လို့ခေါင်းနဲ့တတ်ထားရင်အားလုံးကိုထောက်ပြနိုင်စွမ်းရှိရလိမ့်မယ်လို့မြင်ပါတယ်။
Federal Democratic အင်အားစုကဥမျှေပြောသွားတာပါ။လက်ရှိမှာတိုက်ပွဲတွေကြောင့်နယ်မြေတည်ငြိမ်မှုမရှိဘဲအရက်သားတည်ဆုံမှုနှုံမြင့်တက်နေတဲ့ရခိုင်ပြည်နယ်မှာဆိုရင်ကြောက်တန်းကိစ္စအပါဝင်လူ့ခွင့်ရေးချိုးဖောက်ခံရမှုတွေမှာကော်မရှင်ဟာတက်မတော်ဘက်ကရက်တည်ခဲ့တယ်လို့သုံးသပ်သူတွေရှိပါတယ်။ရခိုင်မျိုးသားပါတီ AMP ပြည်သူ့လွတ်တော်ကိုယ်စားလှယ် Dawkins Sowe ကရခိုင်ပြည်သူတွေဟာကော်မရှင်အပေါ်ယုံကြည်မှုကင်းမဲ့နေတယ်လို့ပြောပါတယ်
။ကြောက်တန်းဖြစ်စိတ်မှာကိုယ်တိုင်ကိုကပေါ့နော်သူတို့အစီရင်ခံစားပြီးအင်မတန်အားနေတယ်ဒီမြေပြင်အခြေအနေနဲ့ကိုယ်လေးနေတဲ့အတွက်ပြည်သူတွေရဲ့ပေါ့နော်ယုံကြည်အာကိုမုံကပြောက်တော့တယ်ညှို့နှင်းထားကြတယ်ပေါ့နော်ဒီအစီရင်ခံစားမှာတော့အဖြစ်မှန်တစ်ခုပေါ်လာလိမ့်မယ်ဆိုပြီးယုံကြည်ခေကြတယ်အာကိုခေကြတယ်ဒါပေမဲ့အဲ့ဒီကော်မရှင်ကိုရတော့အဲ့လိုမျိုးမလုပ်ပေးခင်းနိုင်ဘူးအားနေတော့တဲ့အတွက်ပြည်သူနဲ့ခက်တုခံစားရတယ
်ရပ်ဖက်အဖွဲ24ဘွဲ့ရဲ့အကြံပြုတိုက်တွန်းချက်တွေတောင်းဆိုချက်တွေဝေဖန်ချက်တွေနဲ့ပတ်သက်ပြီးအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ရဲ့သဘောထားကို RFA ကဆက်သွယ်မေးမြန်းရမှာသူ့အမြင်ကိုအခုလိုပြောပါတယ
်ကောင်းတဲ့အကြံပြုချက်တွေပါပဲကျွန်တော်တို့အဲ့ခုဥပဒေပြင်ဆင်ဖို့လုပ်နေတာအဲ့ဒီသူတို့တင်ပြတဲ့အရာတွေအများကြီးဟိုအကျုံးဝင်ပါတယ်ဗျသူတို့တင်ပြထားတဲ့အတိုင်းပဲဖြစ်ဖို့များပါတယ်ဗျ ကျွန်တော်တို့လွတ်လွတ်လပ်လက်ရှိမှာလဲဟိုလုတ်ပိုင်ခွင့်လဲရှိပါတယ်ဗျကျွန်တော်တို့ကြံကြည့်ချက်တွေဆိုလို့ရှိရင်လဲတမတော်ကဟိုလွတ်လွတ်လပ်လိုက်ပြီးတော့အရေးယူပြီးတော့သူ့တမတော်သားတွေပုံမူကြီးဆင့်တလောက်ဒူပုံမူကြီးဆင့်လောက်ပိုကြီးတွေအဲ့တော့အရေးယူတာထောင်ချလာတယ်အကုန်လုတ်ပေးနေကြပါလေစတက်စွမ်းနိုင်တဲ့ဟာကိုအကုန်ပေါ့နော်အစွမ်းကိုကျွန်တော်တို့ကမကိုမကပ်ပဲလုတ်နေတဲ့သဘ
Baga, kind reputation, I move an edel, we went at Bogoro, Uyulianga. Tomorrow, ha, commission, seeing Kanzarigo, a theme, my beauty, that dream, my ye, you sanitary, she get down. Tomorrow, ha, commissioner, Bubang, some yam who are gone, a poesy to coop it down, let don't be ambios over it. Tomorrow, the dream, and Jenzai, a puega, Bumuzo, Zomentonga.
Tomorrow, your Ramu, Mushiba, commissions are doa, poesy, get a dang, Tomorrow, and if we be like an ambo, and hang on, say a poesy to bad.
ကျွန်တော်တို့ပြည်သူ့ဒီကော်မရှင်နေဆိုရင်သူကကော်မရှင်ဥက္ကဋ္ဌဆိုရင်ဝန်ကြီးစင်ပေးထားတဲ့လူတွေဖြစ်ပါတယ်။လွတ်လွတ်လပ်လပ်အောင်ရွက်ခွင့်ရှိပါတယ်။လွတ်လွတ်လပ်ဆောင်ရွက်နေရတဲ့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။လက်ရှိကော်မရှင်ဥပဒေအရအဖွဲ့ဝင်တွေဟာငါးနှစ်တက်တန်းဖြစ်ပေမဲ့နှစ်ကြိမ်တာဝန်ထမ်းဆောင်နိုင်တယ်လို့ပါရှိကြကြောင်းလက်ရှိအဖွဲ့ဝင်တွေ ်ကျမဇမဝဲမှာ